EU ဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးကိုပြန်ရုပ်သိမ်းလိုက်မယ်ဆိုရင်ဖြစ်ပေါ်လာမဲ့တက်ရောက်မှုတွေနဲ့လုပ်ငန်းဝင်အခြေအနေတွေကိုဒီရက်ပိုင်းအတွင်းမြန်မာနိုင်ငံကိုရောက်လာမဲ့ EU ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးသွားဖို့ရှိကြောင်းအထည်ချုပ်လုပ်ငန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူတွေကပြောပါတယ် VO သတင်းနောက်ကိုမိုးစော်ကတင်ပြထားတာပါ
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းရေးမရုပ်သိမ်းရေးကို EU ခေါ်ဥရောပသမဂ္ဂကဆုံးဖြတ်ဖို့ရှိနေကြောင်း EU တာဝန်ရှိသူတွေကပြောဆိုထားပါတယ်ဒီလိုပြောဆိုပြီးရပိုင်းအတွင်းမှာပဲဥရောပသမဂ္ဂရဲ့နိုင်ငံတကာရေးရာနဲ့ကုန်သွယ်ရေးရာပူးပေါင်းကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုလာရောက်ပြီးအစိုးရဝန်ကြီးဌာနတွေနိုင်ငံတကာတန်တမန်တွေအထည်ချုပ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့ရှိသလိုအထည်ချုပ်လုပ်သားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ EU ကိုယ်စားလှယ်အဖွဲ့နဲ့အထည်ချုပ်လုပ်ငန်းရှင်တွေအထည်ချုပ်ဝန်ထမ်းတွေနဲ့တွေ့ဆုံဖို့ရှိကြောင်းသုံးပန်လှခေါ်အထည်ချုပ်ဝန်ထမ်းတွေကိုကူညီပေးနေတဲ့အဖွဲ့ကတာဝန်ရှိသူဒေါ်တန်တာကိုကပြောပါတယ်
အခုဒီတနင်္ဂနွေမှာတွေ့မဲ့ဟာကြတော့ကျွန်တော်တို့က NGME ရောပေါ့နော်။မြန်မာနိုင်ငံအထွေထွေလုပ်ငန်းရှင်များအကျဉ်းရောနောက်ပြီးတော့ကျွန်တော်တို့ဒီအထွေထွေလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့အမျိုးသမီးတွေပေါ့နော်။အထွေထွေကအမျိုးသမီးတွေလည်းတွေ့ကြမယ်။နောက်လုပ်ငန်းရှင်တွေလည်းပါမယ်ရှင်။နောက်ပြီးတော့ကျွန်တော်တို့ဒီ supporting ပေးထားတဲ့ဒီ Sunday Cafe ပေါ့နော်။ကျွန်တော်တို့မှလာအဲဒီ Sunday Cafe ကို supporting ပေးထားတဲ့ဒီစမတ်မြန်မာပေါ့နော် project ကိုဆိုတော့ဒီ project ကလည်းပါမှာပါရှင်ခါ
EU ကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံရမှာအထူးခွင့်ရတွေရုပ်သိမ်းရင်ဖြစ်ပေါ်လာမဲ့လူမှုရေးဆိုင်ရာတယောက်မှုတွေကိုဆွေးနွေးဖို့ရှိကြောင်းဒေါ်တန်နာကိုကအခုလိုဆက်ပြောပါတယ
်အဓိကတော့ EU session key ပို့အားလေးရှိနေတဲ့အခါကျတော့ကျွန်တော်ဒီဘက်ပိုင်းက social impact နဲ့ဘာပြောကြည့်မယ်ပေါ့နော် session key မှာဆိုရင်ကျွန်တော်အဓိကခံရမှာကထည့်ထုတ်လုပ်ငန်းကြည့်နိုင်မယ်ပေါ့နော်သဘောတော့အဲ့တော့အထက်ကျလုပ်ငန်းခွင်မှာအလုပ်လုပ်နေတဲ့ဒီအမျိုးသမီးအမျိုးသားတွေပါတာပေါ့နော်သူတို့တွေကဘယ်လိုအကျိုးသိအောင်မလဲပေါ့နော်သူတို့လည်းအဓိကထားပြီးအဲ့အရာတွေကိုသိကျင်တာပေါ့နော်ဒါဆိုရင်ဒီတယောက်ရဲ့ဝင်ငွေထိခိုက်သွားမယ်ဆိုရင်မိသားစုတွေကဘယ်လောက်ထိ impact တွေဖြစ်သွားနိုင်တယ်လဲပေါ့အဲ့ဒါတစ်ချက်ပေါ့နောက်တစ်ခုကကြတော့သူတို့ရဲ့ဒီမှာအလုပ်လုပ်တာကအဆင်ပြေကြသလားပေါ့ပြောရှင်ရလားကျေနပ်မှုလို့ရှိရလားပေါ့အဓိကအဲ့အရာလေးပဲသွားမယ်လေးချက်လောက်ပဲသွားမယ်ရှင်
မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့ EU ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်သူတို့ဘက်ကဆွေးနွေးမဲ့အကြောင်းအရာတွေကို VOA ကိုအခုလိုပြောဆိုထားပါတယ
်ကျွန်တော်တို့ကဒီကိုသိတဲ့စက်တာမှာကျွန်တော်တို့ဒီ EU ကနေပြီးတော့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်အများကြီးပူးပေါင်းပြီးလုပ်နေပါတယ်အထည်ချုပ်လုပ်ငန်းရှင်များအသင်းတွေနဲ့ ILO တို့နောက်ဒီဥရောပကော်မရှင်ကနေပြီးတော့ငွေကြေးထောက်ပံ့ပူးပေးထားတဲ့ Smart Myanmar တို့လိုကမ္ဘာ့ဆိုရကနေပြီးတော့ထောက်ပံ့ပေးထားတဲ့ကျွန်တော်တို့ AVE တို့လိုနောက်နယ်သာလန်ဆိုရကနေပြီးတော့ထောက်ပံ့ထားတဲ့ CGI တို့နဲ့ကျွန်တော်တို့ကပူးပေါင်းပြီးဆောင်ရွက်နေပါတယ်။အဲဒီပူးပေါင်းဆောင်ရွက်တဲ့ရလဒ်တွေအားလုံးကသူတို့သိရှိပြီးသားဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကကျွန်တော်တို့ထည့်ချုပ်စက်တာမှာကျွန်တော်တို့အလုပ်သမားခွင့်ရည်တွေလူခွင့်ရည်တွေကျွန်တော်တို့အပြည့်အဝရနေတယ်။နိုင်ငံတကာစာရင်းစာညွှန်းတွေအညီလုပ်နေတယ်ဆိုတာတွေသူတို့သိပြီးသားသိစရာတွေကိုကျွန်တော်တို့ဆက်မှတ်ပြီးပြင်ပြပြီးတော့တွေ့နေသွားပါမယ်။တွေ့ခွင့်ရခဲ့ရဲ့
မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းကထုတ်လုပ်တဲ့အဝိအထည်တွေရဲ့80ရာခိုင်နှုန်းကို EU နိုင်ငံတွေကိုအဓိကတင်ပို့နေပြီးတကယ်လို့မြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေရုပ်သိမ်းလိုက်မယ်ဆိုရင်အထည်ချုပ်ဝန်ထမ်း၄သိန်းလောက်နဲ့သူတို့ကိုပြီးခိုနေသူ2တန်းလောက်ပေါ်ထိခိုက်မှုတွေရှိလာနိုင်တယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကသတိပေးပြောဆိုနေပါတယ်